ိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ကုလသမဂ္ဂရုံးတွေရှိရာအဆောက်အဦရှိမှာထိုင်းနိုင်ငံရောက်မြန်မာတွေဆန္ဒပြခဲ့ကြပါတယ်။ထောင်နဲ့ချီရှိတဲ့ဆန္ဒပြသူတွေဟာကျွေးကြော်သံတွေကျွေးကြော်တချင်းတွေတီဆူဆန္ဒပြကြပါတယ်။ဆန္ဒပြသူတွေကရတအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံထားရသူတွေပြန်လွှတ်ပေးဖို့တောင်းဆိုကြသလိုစစ်အာဏာသိမ်းမှုအဆုံးသတ်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကအကူအညီပေးဖို့တောင်းဆိုခဲ့ကြတာပါ
။ I just want the military to get off from whatever they are doing.Give us our leader back.
အသက်26နှစ်အရွယ်မြန်မာနိုင်ငံကဆန္ဒပြသူအမျိုးသမီးကအာဏာသိမ်းယူအုပ်ချုပ်နေသူတွေဖယ်ရှားပေးဖို့ခေါင်းဆောင်တွေပြန်လွှတ်ပေးဖို့တောင်းဆိုသလိုမြန်မာနိုင်ငံလုံခြုံရေးအတွက်ကုလသမဂ္ဂနဲ့ကမ္ဘာခေါင်းဆောင်တွေကူညီဖို့ပြောကြားခဲ့တာဖြစ်ပါတယ်။ဒီကနေ့ဆန္ဒလာပြကြတဲ့မြန်မာတချို့ကလည်းမြန်မာနိုင်ငံဒီမိုကရေစီပြန်မရသရွေ့တနည်းကုန်နေတိုင်းလာပြီးဆန္ဒပြမယ်လို့ပြောပါတယ်။ထိုင်ဝမ်မှာလည်းဆီယာနာသိမ်းမှုစတင်တဲ့အနေနဲ့ထိုင်ဝမ်ရောက်မြန်မာတွေဒီကနေ့ဆန္ဒပြကြပါတယ်။အမေရိကန်နိုင်ငံသားတွေအရေးဆောင်ရွက်ပြီးတဲ့တိုက်ပေမျိုးတော်ကအမေရိကန်အင်စတီကျူရှင်မှာ10ကနန်းလောက်လာရောက်ဆန္ဒပြခဲ့ကြတာပါ
။ဟောစကြကတိတဲ့မြန်မာ人都會就是啊站在人民這一邊跟緬甸人民
မြန်မာနိုင်ငံတွေကပြည်သူတွေကိုတကဘာလုံးမှရှိနေတဲ့မြန်မာတွေအားပေးထောက်ခံနေတယ်ဆိုတာသိစေချင်လို့ဆန္ဒလာပြရတာဖြစ်တယ်လို့တရုတ်လိုပြောနေတာပါ။ဆီယနာတိမ်းသွားသူတွေဆင်းသွားတဲ့အထိဖိအားပေးဖို့အမေရိကန်အစိုးရကိုသူကတိုက်တွန်းတယ်လို့စစ်အစိုးရအုပ်ချုပ်မှုကိုမြန်မာပြည်သူတွေဘလို့လားဘူးဆိုတာသိစေချင်တယ်လို့ထိုင်ဝမ်ရောက်မြန်မာဆန္ဒပြသူကပြောခဲ့တာပါအခုလိုမြန်မာနိုင်ငံမှာတပ်မတော်ခေါင်းဆောင်တွေအာဏာသိမ်းယူအုပ်ချုပ်နေပြီးဆန္ဒပြသူတွေကိုတေစေတဲ့အထိပြစ်ခတ်နှိမ်နှင်းမှုတွေအပေါ်ဆန့်ကျင်ကပ်ွက်တဲ့ဆန္ဒပြပွဲတွေအမေရိကန်ပြည်ထောင်စု၊ဩစတြေးလျ၊ဂျပန်၊တောင်ကိုရီးယားစတဲ့နိုင်ငံတွေမှာလည်းပြုလုပ်ခဲ့ကြပါတယ်